ကိုင်းတရားမှတ်ကြတရားနှလုံးသွင်းကြအလုံးတရားအထုတ်ကြတဲ့ယောဂီပုဂ္ဂိုလ်များမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဘယ်လိုများမိတ်ရှိခဲ့ပါတယ်လဲဆိုရင်ကွာတဲ့ငါဘုရားလည်းပဲအတုမရှိမြတ်တဲ့အရဟတဖို့နိဗ္ဗာန်ကိုရောက်ခဲ့ရာဟာဖြင့်အလိုလိုရောက်ခဲ့ရခဲ့တာမဟုတ်ဖဲနဲ့ငါဘုရားကိုယ်တိုင်အတင်းအတင်းနှလုံးသွင်းပြီးတော့အတင်းအတင်းကြင်ကြံကြိုးစားပွားများခဲ့တဲ့အတွက်ကြောက်တာလည်းတဲ့ငါဖရာသခင်ကိုရောညာကြီးကိုယ်တိုင်အတုမရှိမြတ်တဲ့အရတဖို့နိဗ္ဗာန်ကိုရခဲ့တာပါဆိုပြီးတကလားမြတ်စွာဘုရားကိုယ်တိုင်ကပဲတဲ့မချမ်းပီခောဘိခွေယောနိသောမနရိကာရာယောနိသောတမပရဏာအနုတ္တရာဝိမုတ်တေအနုပတ္တာအနုတ္တရာဝိမုတ်တေသစ္စိကတာလို့မြတ်စွာဘုရားကိုယ်တိုင်ငါဖရာလည်းပဲတဲ့အသင်းအတင်းနှလုံးသွင်းပြီးတော့အသင်းအတင်းကြင်ကြံကြိုးစားပွားများခဲ့တဲ့အတွေ့ကြောက်တာလင်တဲ့အတုမရှိမြတ်တဲ့အရဟတဖို့နိဗ္ဗာန်ကိုရောက်ခဲ့တာပါအဲ့ဒါကြောင့်သင်္ချေသာရှင်သမီးတို့လည်းပဲတဲ့ငါဖျားရောက်ရဖြစ်တဲ့ဒုဝနိဗ္ဗာန်ဒုက္ခနိဗ္ဗာန်တန်တိလက္ခဏာနဲ့ပြည့်စုံတဲ့နိဗ္ဗာန်ကိုရခြင်းပါတယ်ရောက်ခြင်းပါတယ်ဆိုရင်ငါဖျားနိတုငါဖျားကဲ့သို့အသင်းအတင်းနှလုံးသွင်းပြီးတော့အသင်းအတင်းကြင်ကြံကြိုးစားပွားများလိုက်မယ်ဆိုရင်အတင်းတို့လည်းပဲငါဖျားရောက်ရဖြစ်တဲ့ရရဖြစ်တဲ့အတုမရှိမြတ်တဲ့အရတဖို့နိဗ္ဗာန်ကိုရပါလိမ့်မယ်ရောက်ပါလိမ့်မယ်လို့မြတ်စွာဘုရားကိုယ်တိုင်တာဝန်ခံခဲ့တဲ့အတွက်အေးယောဂီပုဂ္ဂိုလ်များဖျားရှင်တို့ရောက်ရဖြစ်တဲ့အတုမရှိမြတ်တဲ့အရတဖို့နိဗ္ဗာန်ကိုရခြင်းပါတယ်ရောက်ခြင်းပါတယ်ဆိုရင်တဲ့နှလုံးသွင်းလဲမှန်ကန်ရမယ်အတင်းအတင်းနှလုံးသွင်းလဲမှန်ကန်ရမယ်အတင်းအတင်းကြင်ကြံကြိုးစားပွားများမှုလည်းရှိရမယ်။အေးအဲ့ဒီလိုယောဂီပုဂ္ဂိုလ်များသည်နံပါတ်1အသင်းအတင်းနှလုံးသွင်းမှုလည်းရှိမယ်။နံပါတ်2အသင်းအတင်းကြင်ကြံကြိုးစားပွားများမှုလည်းရှိမယ်ဆိုရင်ဒီအင်္ဂါ2ပါးနဲ့ယောဂီပုဂ္ဂိုလ်များပြည့်စုံသွားမယ်ဆိုရင်တရားပိစီကဗုဒ္ဓအရိယသာဝကရည်ရဲ့စံပြောရာဖြစ်တဲ့အတုမရှိမြတ်တဲ့အရဟတဖို့နိဗ္ဗာန်ကိုရပါလိမ့်မယ်ရောက်ပါလိမ့်မယ်လို့မြတ်စွာဘုရားကိုယ်တိုင်တာဝန်ခံခဲ့တဲ့အတွက်အေးယောဂီပုဂ္ဂိုလ်များအတုမရှိမြတ်တဲ့အရတဖို့နိဗ္ဗာန်ကိုရောက်ခြင်းပါတယ်ဆိုရင်တဲ့နံပါတ်1နှလုံးသွင်းမှန်ကန်ရမယ်ဆိုတော့ဩယောဂီပုဂ္ဂိုလ်များနှလုံးသွင်းမှန်ကန်ခြင်းပြန်တော့လည်းပဲတခြားမလဲပဲနဲ့မိမိရဲ့ခန္ဓာမှာညာဆိုင်မှတာလင်နှလုံးသွင်းရမှန်ကန်တော့မယ်အေးဒါကြောင့်နှလုံးသွင်းမှန်ကန်ခြင်းနဲ့ယောဂီပုဂ္ဂိုလ်အပေါင်းဒီခန္ဓာညာဆိုင်ရမယ်ဆိုတော့ဥစွာပထမယောဂီပုဂ္ဂိုလ်များသည်တတိပရံတရားလက်ကင်ထားပြီးလျင်ဝင်လေသည့်ထွက်လေသည့်ဝင်လေသည့်ထွက်လေသည့်ဥတော်ပထမ10မိနစ်15မိနစ်မိနစ်20ဆိုတာလို့တဲ့အဲ့ဒီလိုဝင်လေသည့်ထွက်လေသည့်လုပ်ပေးရမယ်ဒီလိုဝင်လေသည့်ထွက်လေသည့်လုပ်ပေးလိုက်လို့နောက်ဆုံးယောဂီပုဂ္ဂိုလ်များရဲ့စိတ်ကလေးသည်ဟိုဒီဒီအာယုံ6ပါးရှိတဲ့ဇီဝပြေးမသွားတော့ဘဲနဲ့ဒီထွက်လေဝင်လေခေါ်တဲ့တကူသီးသောအာယုံလေးပေါ်မှာတည်ရမှုရှိနေပြီတည်ငြိမ်နေပြီဆိုရင်ဩယောဂီပုဂ္ဂိုလ်များရဲ့တန်တမာဖြင့်သမာဓိတရားနဲ့ပြည့်စုံသွားပြီ။အဲဒီလိုမိမိတို့ရဲ့တန်တမာစိတ်ကလေးတည်ငြိမ်မှုရှိပြီးတော့သမာဓိရနေတဲ့အခိုက်အတန့်။သမာဓိရနေတဲ့အခိုက်အတန့်။ယောဂီပုဂ္ဂိုလ်များရဲ့ခန္ဓာကိုယ်တဏှာကနေဦးလာမယ်၊အေးလာမယ်၊ထုတ်လာမယ်၊ရွာလာမယ်၊တောက်လာမယ်၊တင်းလာမယ်ဆိုရင်ယောဂီပုဂ္ဂိုလ်များကအဲဒီပေါ်လာတဲ့ဖောက်ပြန်မှုအပေါ်မှာနှလုံးသွင်းမှန်မှန်ကန်ကန်နဲ့သိတတ်ဖို့မြင်တတ်ဖို့ဤတတ်ဖို့အရေးကြီးတယ်။အဲနှလုံးသွင်းမှားနေတဲ့ပုဂ္ဂိုလ်များကြတော့ဥရာလဲငါပဲအေးရာလဲငါပဲတောက်တာတင်းတာလဲငါပဲဆိုပြီးတော့အမှန်ရှိတဲ့ယုတ်တရားပေါ်မှာယုတ်တရားပဲရဲ့လို့အမှန်ကမသိပဲနဲ့နှလုံးသွင်းမှားတဲ့ပုဂ္ဂိုလ်များသည်ငါပဲသူပဲယောက်ျားပဲမိန်းမပဲငါပေါင်ကပူတယ်ငါခါကတောက်တယ်ငါရင်ထဲကတောက်တယ်အစရှိသည်ဖြင့်ယုတ်တရားပေါ်မှာနှလုံးသွင်းမှားလိုက်တဲ့အတွက်အဲယုတ်တရားကိုယုတ်တရားမှန်မသိတဲ့အဝိဇ္ဇာတရားလဲပဲပေါက်ဖွားလာပြီယုတ်တရားကိုငါပဲသူပဲယောက်ျားပဲမိန်းမပဲသူပဲပေါင်ပဲလို့ထင်တတ်တဲ့တိတ်ကြရဒိဋ္ဌိတရားဟာလည်းပဲမိမိရဲ့တဏ္ဍာမှာပေါက်ဖွားလာပြီ။အော်မိမိရဲ့တဏ္ဍာမှာအဝိဇ္ဇာတို့တိတ်ကြရဒိဋ္ဌိတို့တဏှာအစရှိတဲ့တရားတွေပေါက်ဖွားလာရတာဟာတခြားကြမဟုတ်ဘူးတဲ့နှလုံးသွင်းမှားလို့ပဲ။အဲဒါကြောင့်မြတ်စွာဘုရားကအာယောနိသောမနတိကာရောယောတမနောဒွေဓမိပရိပုရိတိလို့ကျမ်းဂန်မှာလာတဲ့အတိုင်းနှလုံးသွင်းမှားတဲ့ပုဂ္ဂိုလ်များသည်မိမိရဲ့တဏ္ဍာမှာအဝိဇ္ဇာတရားလေးပေါက်ပွားမှာပဲတဏှာလေးပေါက်ပွားမှာပဲဒိဋ္ဌိလည်းပဲလာမှာပဲဩနှလုံးသွင်းမှားတဲ့ပုဂ္ဂိုလ်များသည်ယုတ်တရားကိုယုတ်တရားပဲရဲ့လို့မသိတဲ့အဝိဇ္ဇာယုတ်တရားကိုငါထင်တဲ့တက္ကရာဒိဋ္ဌိယုတ်တရားကိုခင်မင်နေတဲ့တဏှာတရားတွေကပေါက်ပွားလာမှာဆိုရင် ဘယ်တော့မှမညာဖုန်ညာနိဗ္ဗာန်ကိုမရနိုင်တော့ဘူးအဲ့ဒါကြောင့်ယောဂီပုဂ္ဂိုလ်ညာဒီအတုမရှိမြတ်တဲ့အရဟတဖွယ်နိဗ္ဗာန်ကိုလိုချင်ပါတယ်ဆိုရင်မိမိရဲ့တန်တမဘူးတယ်အေးတယ်လှုပ်တယ်ယွာတယ်တောက်တယ်တင်းတယ်ဆိုတဲ့ယုတ်တရားလေးတွေပေါ်လာတဲ့အခါမှာယောဂီပုဂ္ဂိုလ်များသည်တဲ့နှလုံးသွင်းမှန်မှန်ကန်ကန်နဲ့တိတတ်ဖို့မြင်တတ်ဖို့ကြည်တတ်ဖို့အရေးကြီးတယ်ဘယ်လိုနှလုံးသွင်းမှန်မှန်ကန်ကန်နဲ့ဤပေးရမလဲဆိုရင်ဩယောနိသောမနသိကာရခေါ်တဲ့နှလုံးသွင်းမှန်ကန်မှုဟာဖြင့်ဖြားမှုဘူးတဲ့အမှန်ရှိတာကိုအမှန်သိပေးလိုက်မယ်ဆိုရင်အဲ့ဒါနှလုံးသွင်းမှန်ကန်သွားပြီဩအမှန်ရှိတာကိုအမှန်သိပေးလိုက်မယ်ဆိုရင်နှလုံးသွင်းမှန်ကန်သွားတယ်ဆိုတော့ယောဂီများရဲ့တဏ္ဍာမအမှန်ရှိတာကလည်းပဲယုတ်တရားရဲ့အနန္တရားရဲ့ဤနှစ်ပါးမှတစ်ပါးတခြားပါးမှမရှိပါဘူးအဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲဒုပဲပေါင်ပဲအစရှိတဲ့အဲအပြောတွေကဒါသမှုတိအနေအချင်းသာပြောရတာပါပရမတ္ထအနေအချင်းအေးယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါငါသူတစ်ပါးလည်းမရှိဒုပေါင်ခါခြေလည်းလည်းမရှိပဲနဲ့ယုတ်တရားအနန္တရားဤနှစ်ပါးသာအမှန်ကန်ရှိပါတယ်အဲအမှန်ရှိတဲ့ယုတ်တရားကိုယောဂီများယုတ်တရားပဲရဲ့လို့မှန်မှန်ကန်ကန်သိပေးလိုက်မယ်ဆိုရင်အဲအမှန်ရှိတာကိုအမှန်သိတာသိတာဒီအဲ့ဒါနှလုံးသွင်းမှန်ကန်လို့အမှန်ရှိတာကိုအမှန်ကန်သိရတာပါဒါကြောင့်ယောဂီများရဲ့တဏ္ဍာမှာခန္ဓာကိုယ်တနည်းအားကနေဦးမဲအေးမဲလှုပ်မဲယွမဲတောက်မဲတင်းမဲဆိုတဲ့ယုတ်ပရမတ္ထတရားလေးတွေဖောက်ပြန်ပြီးတော့ပေါ်လာတဲ့အခါမှာယောဂီများကယုတ်ပုံမှာငါသွားပြီးတော့မရောလိုက်ပဲနဲ့ဩယုတ်တရားလေးတွေဖောက်ပြန်ပြီးတော့ပေါ်လာတာပါလားယုတ်တရားလေးတွေဖောက်ပြန်ပြီးတော့ပေါ်လာတာပါလားလို့ဒါလို့မှန်မှန်ကန်ကန်သိပေးလိုက်မှဆိုရင်အေးအမှန်ရှိတဲ့ယုတ်တရားကိုယုတ်တရားပဲရဲ့လို့မှန်မှန်ကန်ကန်သိလိုက်တော့ကြောင့်နှလုံးသွင်းမှန်ကန်သွားပြီအမှန်ရှိတာကိုအမှန်သိတဲ့ဉာဏ်နှလုံးသွင်းမှန်တဲ့ဉာဏ်လေးယောဂီပုဂ္ဂိုလ်များရဲ့တန်တမှာဂိမ့်လာတဲ့အချိန်ခါကာလကစပြီးတော့ယုတ်တရားကိုယုတ်တရားပဲရဲ့လို့မသိတဲ့အဝိဇ္ဇာလည်းပဲခြုံငင်းသွားပြီယုတ်တရားကိုငါထင်တဲ့သက်ကာယဒိဋ္ဌိတရားဟာလည်းပဲခြုံငင်းသွားပြီဒါပြီးယောဂီများရဲ့တန်တမှာအဝိဇ္ဇာတို့ဒိဋ္ဌိတို့ခြုံငင်းသွားတာတခြားကြမဟုတ်ဘူးတဲ့နှလုံးသွင်းမှန်ကန်သွားလို့ပဲအဲ့ဒါကြောင့်ယောဂီပုဂ္ဂိုလ်များမိမိရဲ့တန်တမှာပူတဘောအေးတဘောလှုပ်တဘောယွာတဘောတောက်တဘောတင်းတဘောအစရှိတဲ့ယုတ်ပရမတ္ထတရားလေးတွေပေါ်လာတဲ့အခါမှာလည်းပဲတဲ့ယုတ်နဲ့ငါနဲ့မရောစီပဲနဲ့အေးယုတ်တရားကိုယုတ်တရားပဲရဲ့လို့သိလိုက်တဲ့အချိန်ခါကာလကစပြီးတော့နှလုံးသွင်းမှန်ကန်သွားပြီနှလုံးသွင်းမှန်ကန်သွားတဲ့အချိန်ခါကာလကစပြီးတော့အဝိဇ္ဇာတို့ဒိဋ္ဌိတို့လည်းပဲခြုံငင်းသွားပြီတိထာဘာဝရိယစိုက်ပါစိတ်ကလေးပဲမှမရောက်ပါခြင်းနဲ့တဏ္ဍာလုံးဟာဖြင့်ယောဂီပုဂ္ဂိုလ်များသည်တဲ့နှလုံးသွင်းမမှန်ကန်ခဲ့ပဲနဲ့နှလုံးသွင်းမှားပြီးတကလားအမှန်ရှိတဲ့ယုတ်တရားပေါ်မှာငါပဲသူပဲယောက်ျားပဲမိန်းမပဲလို့အလွဲအားဖြင့်စွဲယူမိခဲ့တဲ့အတွက်ကြောက်တာလဲအေးဖရာရိခင်္ကဝါလူတသုမကပွင့်ငယ်ညာတော်လည်းပဲမဉ္ဇဏ်ဖုန်ညာနိဗ္ဗာန်ပွဲနဲ့လွယ်ကြရတာပါဒါကြောင့်ယောဂီပုဂ္ဂိုလ်များရဲ့တဏ္ဍာမှာယုတ်တရားပေါ်လာရင်လည်းပဲယောဂီများကယုတ်တရားပဲရဲ့လို့မှန်မှန်ကန်ကန်သိပေးပါအဲယုတ်တရားကိုယုတ်တရားပဲရဲ့လို့သိလိုက်တဲ့အချိန်ကာလကစပြီးတော့နှလုံးသွင်းမှန်ကန်သွားသောကြောင့်သက်ကာယဒိဋ္ဌိဝစီကိစ္စအဝိဇ္ဇာအစရှိတဲ့တရားတွေခြုံငင်းသွားပြီအဲဒီကားလေးကြပြန်တော့ယောဂီပုဂ္ဂိုလ်များရဲ့တန်တာမှာနားတယ်ကျင်းတယ်ကြိုက်တယ်ခဲတယ်မခံတာတယ်ဆိုတော့ဒုက္ခဝေနာဓမ္မလေးတွေဟာလည်းပဲသူ့အကြောင်းတရားတတ်ဆိုင်ရင်သူ့အကျိုးတရားလေးတွေပေါ်ပေါက်ပြီးလာမှာပဲအဲ့ဒီလိုမိမိရဲ့တန်တမှာနာသဘောကျင်သဘောကြိုက်သဘောခဲသဘောအစရှိတဲ့ဒုက္ခဝေဒနာတရားလေးတွေပေါ်ပေါက်ပြီးတော့လာတဲ့အခါမှာလည်းပဲယောဂီများကငါနာတယ်ငါကျင်တယ်ငါပေါင်းကကြိုက်တယ်ငါရင်ထဲကအောက်တယ်အစရှိသည့်ဖြင့်သမှုရိအပေါ်မှာတောင်းမတင်ပဲနဲ့ဩနာတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုတာဟာငါနဲ့လည်းဘာမှမဆိုင်ပါလားငါရဲ့ဥစ္စာလည်းမဟုတ်ပါလားငါကပေါ်ပါစေဆိုလို့ပေါ်လာတဲ့တရားတွေလည်းမဟုတ်ပါလားဩနာဘောကျင်တဘောကြိုက်တဘောခဲတဘောအစရှိတဲ့သဘောတရားလေးတွေဟာဒုက္ခဝိနာဓမ္မလေးတွေပါလားဒုက္ခဝိနာလေးတွေပါလားလို့ဒီလိုမှန်မှန်ကန်ကန်သိပေးလိုက်မှဆိုရင်ဩယောဂီပုဂ္ဂိုလ်များသည့်အမှန်ရှိတဲ့ဝေဒနာကိုဝေဒနာပဲရဲ့လို့မှန်မှန်ကန်ကန်သိလိုက်တော့ကြောင့်အေးနှလုံးသွင်းမှန်ကန်သွားပြီအဲနှလုံးသွင်းမှားတဲ့ပုဂ္ဂိုလ်များကြတော့နာတာလဲငါပဲကျင်တာလဲငါပဲကြိုက်တာခဲတာလဲငါပဲဆိုပြီးတော့ဧဒုက္ခဝိနာဓမ္မအပေါ်မှာငါနာတယ်ငါကျင်တယ်ငါကြိုက်တယ်ငါခဲတယ်အစရှိသည့်ဖြင့်ငါသွားပြီးတော့ရောကြတဲ့ပုဂ္ဂိုလ်များသည်တခြားကြမဟုတ်ဘူးတဲ့နှလုံးသွင်းမှားလို့ပဲအဲ့ဒါကြောင့်ယောဂီပုဂ္ဂိုလ်များကမိမိရဲ့တန်တမာနာသဘောကျင်သဘောကြိုက်သဘောခဲသဘောအစရှိတဲ့ဒုက္ခဝိနာဓမ္မလေးတွေပေါ်လာရင်ဝေဒနာပေါ်မှာငါသွားပြီးတော့မရောလိုက်ပဲနဲ့ ဩဒုက္ခဝေနာတရားလေးတွေပေါ်လာတာပဲဒုက္ခဝေနာဓမ္မလေးတွေပေါ်လာတာပဲတို့မှန်မှန်ကန်ကန်သိလိုက်မယ်ဆိုရင်နှလုံးသွင်းမှန်ကန်သွားပြီနှလုံးသွင်းမှန်ကန်သွားတဲ့အချိန်ခါကာလကစပြီးတော့ဝေဒနာကိုဝေဒနာမှမသိတဲ့အဝိဇ္ဇာချုပ်ငင်းသွားပြီဝေဒနာကိုငါထင်တဲ့သက်ကာယဒိဋ္ဌိချုပ်ငင်းသွားပြီအဲ့ဒီလိုတရင်ကအနိအချင်းအဝိဇ္ဇာတို့သက်ကာယဒိဋ္ဌိတို့ချုပ်ငင်းသွားတာဟာတခြားကြောင့်မဟုတ်ဘူးနှလုံးသွင်းမှန်ကန်သွားလို့ပဲအဲစိတ်ဓာတ်ဥပဒနာရှိပွားတဲ့ယောဂီပုဂ္ဂိုလ်များကလည်းပဲမိမိရဲ့တဏ္ဍာမအကြောင်းတရားတိုက်ဆိုင်ရင်ကြားစေကြားတဲ့စိတ်လေးပေါ်မှာပဲနံတဲ့စိတ်လေးပေါ်မှာပဲသွေးတို့ကြံစည်တဲ့စိတ်လေးပေါ်မှာပဲအဲဒီလိုမိမိရဲ့တဏ္ဍာမမြင်တဲ့စိတ်ကြားတဲ့စိတ်နံတဲ့စိတ်အစရှိတဲ့စိတ်တရားလေးတွေပေါ်လာတဲ့အခါမှာလည်းပဲယောဂီပုဂ္ဂိုလ်များကစိတ်ပေါ်မှာငါသွားပြီးတော့မရောလိုက်ပဲနဲ့ဩမြင်စိတ်ပဲကြားစိတ်ပဲနံစိတ်ပဲသွေးတို့ကြံစည်တဲ့စိတ်ကလေးတွေပေါ်လာတာပဲလို့သူတို့မှန်မှန်ကန်ကန်သိပေးလိုက်မှဆိုရင်အေးအမှန်ရှိတဲ့စိတ်တရားကိုစိတ်တရားပဲရဲ့လို့မှန်မှန်ကန်ကန်သိလိုက်တော့ကြောင့်ယောဂီပုဂ္ဂိုလ်များရဲ့တန်တမ်းမှာနှလုံးသွင်းမှန်ကန်သွားပြီနှလုံးသွင်းမှန်ကန်သွားတဲ့အချိန်ကာလကစပြီးတော့စိတ်တရားကိုစိတ်တရားပဲရဲ့လို့မသိတဲ့အဝိဇ္ဇာချုပ်ငင်းသွားပြီစိတ်တရားလေးတွေကိုငါမြင်တယ်ငါကြားတယ်အစရှိသည့်ဖြင့်အလွဲအပြင်းသွေးရတတ်တဲ့သက်ကာယဒိဋ္ဌိတရားဟာလည်းပဲပြင်းစင်သွားပြီအဲဒီလိုယောဂီပုဂ္ဂိုလ်များစီတဲ့မိမိရဲ့တဏ္ဍာမှာယုတ်တရားပဲပေါ်ပေါ်ဝေဒနာပဲပေါ်ပေါ်စိတ်ပဲပေါ်ပေါ်ဘယ်တရားပဲပေါ်စီဖြစ်စေယုံနံဓမ္မသင်္ခါရတရားတွေအပေါ်မှာငါသူတို့ဘယောက်ျားမိမမနှောပဲနဲ့ဩယုတ်တရားပဲဩဝေဒနာတရားလေးတွေပေါ်လာတာပဲဩစိတ်တရားလေးတွေပေါ်လာတာပဲလို့သူတို့မှန်မှန်ကန်ကန်သိပေးလိုက်မှဆိုရင်အေးအမှန်ရှိတဲ့ယုံနံကိုယုတ်တရားနန္တရားဤနှစ်ပါးသာအမှန်ကန်ရှိတာပဲလို့သိလိုက်တဲ့အချိန်ကာလကစပြီးတော့ယောဂီပုဂ္ဂိုလ်များရဲ့တဏ္ဍာမှာနှလုံးသွင်းမှန်ကန်သွားသောကြောင့်ယုတ်နံကိုယုတ်ပဲနံပဲလို့မသိမှုဆိုတဲ့အဝိဇ္ဇာချုပ်ငင်းသွားပြီယုတ်နံကိုငါထင်တဲ့သက်ကာယဒိဋ္ဌိအသိဉာဏ်အပြင်ချုပ်ငင်းသွားပြီတတိထာဘာဝရိယစိုက်ပါသောကုတ္တရမဂ္ဂင်7ပါးနဲ့အတုမရှိမြတ်တဲ့နိဗ္ဗာန်ကိုအာရုံပြုရပါလိမ့်မယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များယခုဘဝယခုခဏဧယခုပြည့်စက်ခါမှာအတုမရှိမြတ်တဲ့နိဗ္ဗာန်ကိုအာယုံပြုခြင်းပါတယ်ဆိုရင်တဲ့အသင်အသင်နှလုံးသွင်းပြီးတော့အသင်အသင်ကြည်ကြံကြိုးစားပွားများလိုက်မှဆိုရင်မြတ်စွာဘုရားရောက်ရာဖြစ်တဲ့နိဗ္ဗာန်ပြည့်စက်ကဘုရားရဟန္တာကိုရောမြတ်ကြီးတွေရဲ့ရောက်ရာစံကြောရာဖြစ်တဲ့နိဗ္ဗာန်ကိုယောဂီပုဂ္ဂိုလ်များလည်းပဲအေးကိုတန်နာမှာဂိမ့်လာတဲ့မညာဖုန်ညာပိစ္ဆဝခဏညာနဲ့အာယုံပြုရပါလိမ့်မယ်တဲ့ဒါကြောင့်ကြိုးစားပြီးတော့ရှင်းပွားပေးကြ